ျွန်တော်လူငယ်တွေနဲ့တွေ့တယ်အခုလပိုင်းကစာပေဟောပြောပွဲကာလဆိုတော့စာပေဟောပြောပွဲတွေအတွက်လာလာဖိတ်ကြတဲ့သူတွေကိုကြည့်လိုက်တဲ့အခါတော်တော်များများဟာလူငယ်လေးတွေဖြစ်နေတာကိုတွေ့ရတယ်အရင်ခေတ်စစ်အစိုးရရဲ့ဖိနှိပ်မှုအောက်မှာစာရေးဆရာတွေထောင်ထဲရောက်စာပေဟောပြောပွဲတွေလုံးပါပါပြီးပျောက်ွယ်ကုန်ကြတာကိုအခုအတိုင်းအတာတစ်ခုအထိလွတ်လပ်ပွင့်လင်းလာတဲ့ခေတ်မှာပြန်ပြီးပေါ်ထုတ်လာကြတာကိုတွေ့ရတော့စိတ်ထဲတော်တော်လေးကိုဝမ်းမြောက်မိပါတယ်ဒါအပြင်စာပေဟောပြောပွဲတွေဖြစ်မြောက်ဖို့စီစဉ်ဆောင်ရွက်နေကြသူတွေအထက်မှာလူငယ်ရေလုပ်ငန်းတွေကိုတက်တက်ကြွကြွလုပ်ကိုင်နေကြတဲ့လူငယ်လေးတွေပါဝင်လာတာကိုတွေ့ရပြန်တော့လေပို့ပြီးတော့အားရကျေနပ်မိပါတယ်လူငယ်လေးတွေဒီလိုပွဲမျိုးတွေကြိုးစားစီစဉ်ကြခြင်းကနေရရှိနိုင်တဲ့အကျိုးရလဒ်တွေအကြောင်းကိုကျွန်တော်စဉ်းစားနေမိပါတယ်ပထမဆုံးအနေနဲ့ကိစ္စရပ်တစ်ခုမှာကိုယ်တိုင်ပါဝင်ပတ်သက်ဆောင်ရွက်ရတဲ့အတွက်ဒါဟာစိတ်ကူးတွေအကောင့်ထဲပေါ်လာဖို့လက်တွေ့လှုပ်ဆောင်ခြင်းဖြစ်တာကြောင့်အလုပ်လုပ်တဲ့အတွေ့အကြုံတွေအများကြီးရပါတယ်နောက်တစ်ခုကသူတို့တွေပွဲတစ်ခုကိုကောင်းကောင်းမွန်မွန်စီစဉ်ဆောင်ရွက်နိုင်မှုအတွက်အရင်လှုပ်ဖူးတဲ့လူကြီးတွေကိုမေးမြန်းရတာအတွေ့အကြုံရှိတဲ့လူလက်ပန်းတွေရဲ့အကူအညီတချို့ကိုယူရတာအုပ်ချုပ်ရေးကဏ္ဍကသူတွေနဲ့ပူးပေါင်းဆောင်ရွက်ရတာစတဲ့လုပ်ငန်းစဉ်တွေပါလာတာကြောင့်လူအဖွဲ့အစည်းအတွင်းပူးပေါင်းဆောင်ရွက်မှုထုံမတဆင့်အပြန်အလှန်ရင်းနှီးကျွမ်းဝင်မှုထုံမတဆင့်အပြန်အလှန်နားလည်ယုံကြည်မှုထုံမတဆင့်အပြန်အလှန်မေတ္တာတက်ဝင်မှုတွေဖြစ်လာစေနိုင်တယ်လို့လည်းမြင်မိပါတယ်လူအဖွဲ့အစည်းအတွင်းအချင်းချင်းပူးပေါင်းဆောင်ရွက်နေကြပြီးအပြန်အလှန်ရင်းနှီးကျွမ်းဝင်မှုရှိနေကြတာအပြန်အလှန်မေတ္တာထားနိုင်ပြီးတယောက်ကိုတယောက်ယုံကြည်မှုရှိနေကြတာတွေဟာအဲ့ဒီလူအဖွဲ့အစည်းမပြိုကွဲဖို့အတွက်တိတ်ကိုလိုအပ်တဲ့စီးနှောင်အားတွေပါထင်းစည်းတွေကိုတစုတစည်းနဲ့စီးထားနိုင်မှုကျိုးလိုပါတယ်အဲ့လိုပါပဲလူအဖွဲ့အစည်းကိုစီးလုံးညီညွတ်စေချင်တဲ့ဆိုရင်လေလူသားရဲ့နှလုံးသားတွေကိုစုစည်းပေးနိုင်တဲ့ကျိုးနဲ့သဏ္ဍာန်တူသောစီးနှောင်အားတွေရှိနေဖို့လိုအပ်ပါတယ်ကျွန်တော်တို့မှာကအဲ့ဒီလိုမျိုးစီးနှောင်အားတွေရှိမနေဘဲမယုံကြည်လို့မပူပေါင်းမပူပေါင်းလို့မယုံကြည်ဆိုတဲ့အစိုးကြော့တန်တရားတွေမှာလည်နေပြီးလူအဖွဲ့အစည်းဟာအကြောင်းပေါင်းများစွာနဲ့တစားစီပြိုကွဲဖို့တာဆူနေတဲ့ပုံစံမျိုးဖြစ်နေပါတော့တယ်ဒီလိုအခြေအနေကိုပြင်နိုင်ဖို့လူအဖွဲ့အစည်းအတွင်းကလူတွေအားလုံးပူပေါင်းပါဝင်ဆောင်ရွက်နိုင်မဲ့ပွဲမျိုးလေးတွေများများဖန်တီးပြီးရင်းနှီးကျွမ်းဝင်မှုနားလည်ယုံကြည်မှုမေတ္တာတက်ဝင်မှုဆိုတဲ့စီးနှောင်အားတွေကိုပြိုးထောင်ယူကြဖို့အားလုံးကြိုးစားကြတတ်ပါတယ်။နောက်တစ်ခုကစာပေဟောပြောပွဲလေးတွေစီစဉ်ခြင်းအဖြစ်စာပေရဲ့တန်ဖိုးကိုမြင့်တင်အောင်ရောက်သလိုစာရေးသူနဲ့စာဖတ်သူကြားတရားတစ်ခုထိုးပေးလိုက်တာနဲ့လည်းသဏ္ဍန်တူပါတယ်။ပြီးတော့အသိဉာဏ်ဘုဒ္ဓပြည့်စုံသူတယောက်နဲ့စကားပြောရတာဟာစာအုပ်ပေါင်းများစွာကိုတစ်ထိုင်တည်းဖတ်လိုက်ရတာနဲ့အလားတူအတူပါတယ်။စာပေဟောပြောပွဲမှာစာရေးဆရာတွေပြောတဲ့စကားကိုအချိန်ခဏလေးပေးပြီးနားထောင်လိုက်တာဟာစာအုပ်တွေထဲကနေသူတို့အနှစ်နှစ်လလပေါင်းခံစုဆောင်းထားတဲ့အစီအနှစ်တွေကိုကိုကတထိုင်တည်းစားသုံးလိုက်ရတယ်လို့ပါပဲ။စာရေးဆရာတွေလည်းပညာမျှဝေခွင့်ရတယ်လို့နားထောင်သူတွေလည်းအသိပညာအများကြီးရနိုင်တဲ့အတွက်ဒီလိုပွဲမျိုးတွေစီစဉ်တဲ့သူတွေဟာအသိပညာကိုဒါနပြုကြတဲ့သူတွေလို့ပြောနိုင်ပါတယ်။ပညာပါရမီဖြည့်ကြတယ်လို့လည်းဆိုနိုင်ပါတယ်။အခုလက်ရှိစာပေဟောပြောပွဲတွေရဲ့ပုံစံဟာစာရေးသူကပဲပြောပြီးစာဖတ်သူတွေကိုတစ်ခုခုပြန်ပြောနိုင်မှုအခွင့်အရေးတိတ်မပေးတာမျိုးတွေများတဲ့အတွက်ပရိသတ်တွေအနေနဲ့နားထောင်ရခြင်းရဲ့အကျိုးကျေးဇူးကိုပဲရကြတာတွေ့ရပါတယ်။အဲ့ဒီအနေထားကိုသာနည်းနည်းလေးပြောင်းလဲပြီးစာရေးသူတွေဘက်ကိုပြန်လည်မေးခွန်းထုတ်ခြင်းအလေးထားလေးသာပြောထောင်ပေးနိုင်မယ်ဆိုရင်ဖြင့်စာပေဟောပြောပွဲလေးတွေရဲ့အနှစ်သာရဟာပိုပြီးပြည့်စုံလှပသွားမယ်လို့ထင်မိပါတယ်။စီစဉ်သူတွေအနေနဲ့စာဖတ်သူတွေရဲ့အတန်းကိုစာရွေးသူတွေကကြားနိုင်မှုဆိုတဲ့ရွေချက်ကလေးကိုပါထည့်ပေါင်းဖြည့်ဆွက်ပြီးအစီအစဉ်ပုံစံလေးကိုတနည်းတစ်ပုံပြောင်းလဲကြည့်မယ်ဆိုရင်ပွဲကပိုလှသွားမယ်ထင်ပါတယ်ဒီနေရာမှာနိုင်ငံတကာကစာပေဆိုင်ရာပွဲမျိုးလေးတွေအကြောင်းနည်းနည်းထည့်ပြောချင်ပါတယ်သူတို့စီမားကစာပေဟောပြောပွဲဆိုတာထက်စာရွေးသူကသူရေးထားတဲ့စာရီတွေကအချို့ကိုဖတ်ပြတဲ့စာဖတ်ပွဲမျိုးလေးတွေလောက်ကြလေးရှိပါတယ်စာရွေးသူကစာဖတ်သွားပြီးမှစာဖတ်သူတွေအနေနဲ့သိကျင်တာတွေမေးကျင်တာတွေကိုမေးလို့ရတဲ့အမေးဖြေခံတာလည်းပါဝင်လေးရှိပါတယ်။အခုလည်းကျွန်တော်တို့စီမှာအဲ့လိုမျိုးစာဖတ်ပွဲအလေးအထလေးကိုစတင်မိတ်ဆက်နေပြီဖြစ်ပါတယ်။အပတ်စဉ်တနင်္ဂနွေနေ့ညနေ2နာရီကနေ4နာရီအထိရန်ကုန်ဘူရာကြီးအဝင်ပေါက်ဂုံတရအောက်မှာစာရေးသူများဤရတစာဖတ်ဝိုင်းဆိုတဲ့အစီအစဉ်လေးကိုပြုလုပ်နေကြတာအခုဆိုအမှတ်စဉ်6ကိုရောက်ရှိနေပြီလို့သိရပါတယ်။နောက်တစ်မျိုးကသူတို့စီမှာအကြောင်းအရာတစ်ခုခုကိုခေါင်းစဉ်တင်ပြီးစာရေးဆရာ3-4ယောက်လောက်ကအဲ့ဒီခေါင်းစဉ်နဲ့ပတ်သက်လို့အခြေအလဲဆွေးနွေးကြတဲ့ပွဲမျိုးတွေလည်းလုပ်လို့ရှိပါတယ်။စာရေးဆရာတွေရဲ့ဆွေးနွေးမှုတွေကိုနားထောင်ပြီးပရိသတ်ဘက်ကပြောစရာမေးစရာရှိလာရင်လည်းပြောဆိုမေးမြန်းနိုင်မှုအတွက်တည်တံ့အချိန်ပေးထားပါသေးတယ်။စကားလုံးတွေဟာတလန်းနေသွားမဟုတ်ပဲအပြန်အလှန်ဖလှယ်ပြောဆိုခွင့်ရတာကြောင့် ရဲသူဖတ်သူအတန်းဆုံးကိုကြားရတယ်လို့ဆိုနိုင်ပါတယ်။စာပေဟောပြောပွဲတွေကိုစီစဉ်ကြသူတွေကအများစုဟာအတွေ့အကြုံမရှိကြတဲ့လူငယ်တွေဖြစ်တာကြောင့်ချွတ်ချော်မှုလေးတွေအလွဲလေးတွေရှိကြတာကိုတွေ့ရပါတယ်။ဒါပေမဲ့ဒီလိုလွဲချော်မှုလေးတွေကနေသင်ခန်းစာယူကြပြီးနောက်တစ်ခေါက်မှပိုကောင်းအောင်ဆောင်ရွက်နိုင်ကြနိုင်မယ်လို့ကျွန်တော်ကတော့ယုံကြည်နေမိပါတယ်။အပြောင်းလဲဆိုတာတွေဟာသူ့လိုလိုဖြစ်လာကြတာမဟုတ်ပါဘူး။ပြောင်းလဲဖို့အတွက်ကိုကြိုးမဖက်စူးစမ်းဆောင်ရွက်ကြသူတွေရှိခဲ့လို့သာအပြောင်းလဲဆိုတာတွေဖြစ်လာပြီးအဲ့ဒီအပြောင်းလဲရဲ့အသေးပွင့်ကိုအားလုံးခံစားကြရတာပါ။အဲ့ဒီလိုပါပဲ။ယဉ်ကျေးမှုဆိုတာတွေဟာလည်းသူ့လိုလိုဖြစ်လာကြတာမဟုတ်ပါဘူး။လူအများစုကသဘောတူညီမျှစွာနဲ့အလေးအကျင့်တစ်ခုခုကိုအတူတကွကျင့်သုံးလုပ်ဆောင်ကြတဲ့ကာလကြာလာတဲ့အခါယဉ်ကျေးမှုဆိုတာဖြစ်လာတာဖြစ်ပါတယ်။စာပေဟောပြောပွဲလေးတွေကိုပြန်လုပ်ဖြစ်ကြတာဟာမပြောက်ပြက်တဲ့ယဉ်ကျေးမှုတစ်ခုကိုပြန်လည်ဖော်ထုတ်ထိမ့်သိမ့်တာမျိုးဖြစ်ပါတယ်။ဒီလိုမျိုးမပြောက်ပြက်တဲ့နိုင်ငံချင်းမှုတွေကိုပြန်လည်ဖော်ထုတ်ထိမ့်သိမ့်တဲ့အလုပ်တွေလုပ်နေစဉ်ကာလမှာပဲထွန်းကားတဲ့နိုင်ငံချင်းမှုအသစ်တွေကိုလည်းကျွန်တော်တို့စီယုံရေးအင်အားနဲ့ထွန်းကားလာအောင်လုပ်ကြရပါလိမ့်မယ်။နိုင်ငံချင်းမှုဒေါ်လာရေးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်စဉ်းစားမိတာလေးတွေကိုလူငယ်တွေလည်းလိုက်ပါစဉ်းစားမိနိုင်မှုနောက်ပတ်မှာဆွေးနွေးကြည့်ပါဦးမယ်။နိုင်ငံချင်းမှုဒေါ်လာရေးဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်စဉ်းစားမိတာလေးတွေကိုလူငယ်တွေလည်းလိုက်ပါစဉ်းစားမိစေဖို့နောက်ပတ်မှာဆွေးနွေးပါဦးမယ်။ချက်ချင်းမြတ်တော်ကိုမြတ်လို့ပါညာပညာကိုတန်မိုးထားပါအမှုပညာကိုခံစားရပါစေကျွန်တော်နေပေါင်းလာပါ